Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ပါတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ2015ခုနှစ်မတ်လ3ရက်အင်္ဂါနေ့ညနေခင်း6နာရီခွဲကနေ9နာရီဒီစီစဉ်တွေကိုလိုင်းတုံမီတာ7925ရိုဟာနေတက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလာပါဒီကနေ့စီစဉ်မှုဖြစ်တာဝန်ယူသွားမှာပါ
မင်္ဂလာပါရှင်ကျမကခင်မသက်ပါဒီညနေခင်းသတင်းတွေကိုကိုညောင်ဝင်းအောင်နဲ့အတူကြီးညာပြေးပါပါပြီးခဲ့တဲ့သတင်းပတ်တုန်းက Kremlin နန်းတော်နားမှာတနက်နေ့ပြစ်တက်တာခံခဲ့ရတဲ့အတိုက်ခံခေါင်းဆောင်ကိုရုရှားပြည်သူတွေဟာအင်ကာနီမှာလာရောက်ပြီးဂါရဝပြုနေကြပါတယ်အီရန်ရဲ့နျူကလ িয়ার ရေရှင်းနှမှုတွေအတွက်အစ္စရေးဘက်ကအပြင်းထန်ကန့်ကွက်နေပေမဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီး John Kerry နဲ့အီရန်နိုင်ငံခြားရေးဝန်ကြီးတို့ကဒီကနေ့မှလည်းထပ်မံတွေ့ဆုံနေကြပါတယ်Australia, Denmark, EU, Norway, Switzerland, Britain နဲ့ American နိုင်ငံတွေကမြန်မာနိုင်ငံရဲ့ဒီနေ့ထဲကျင်းပဖို့ရှိတဲ့ရွေးကောက်ပွဲအတွက်အကူအညီတွေပေးနေတယ်လို့ကြေညာချက်တွေထုတ်ပြန်ခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါနန်းလောင်ရင်
။ကောင်းပါပြီရှင်။ဒီကနေ့ထူးခြားတဲ့သတင်းတွေထဲမှာတော့လက်ပတ်တမ်းမှာပညာရေးဥပဒေကိုစန့်ကျင်ဆန္ဒပြနေတဲ့အကြောင်းသားတွေနဲ့ရဲတွေထိတ်တိုက်တွေးပြီးအခြေအနေတွေတင်းမာလာနေပါတယ်
။အခုကျွန်တော်တို့ထွက်လာပြီးတော့စိုင်းလိုက်ပြီးစိုင်းလိုက်တော့ကျွန်တော်တို့နောက်ပါနေပိတ်တယ်ပြီးတော့ရှေ့ရနေပိတ်တယ်ပေါ့နော်ရင်းရတော့တော်တော်များတယ်ဆိုတော့ထောင်ကျော်ရပြဒီကြားမှာကြည်လူတွေပါကြားရရညံ့တယ်ကျွန်တော်တို့အခုကြားမှာကြည်လူကလုံးဝမဝင်ရအောင
်အစာငတ်ခံထိုင်တဲ့ဘိတ်ဆင်နွှဲနေတယ်လို့တပိတ်ကောင်းဆောင်ကိုတီဟာဝင်းတင်ကပြောတော့ပါရှင်အပြည့်စုံကိုသတင်းတွေအပြီးမှတင်ပြပေးမှာပါဒါအပြင်ရှမ်းပြည်အရှေ့မြောက်ပိုင်းဒေသကတိုက်ပွဲတွေမှာကိုကန့်တပ်ဖွဲ့ကိုကြီးကြပ်နေတဲ့ဖုန်ကြားရှင်ရဲ့တာဖုန်ဒါဆွန်းနဲ့မင်းမြန်တင်ခန်းပြန်လည်တင်ပြချက်နဲ့အတူလက်ပတန်းကကျောင်းသားတပိတ်သတင်းတွားယူနေတဲ့ VOA သတင်း6ကိုစီတူနဲ့မင်းမြန်ခန်းတွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်ခုရင်ဆုံးတော့အင်္ဂါနေ့နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညာဝင်းအောင်တို့ကပြောပြပေးကြပါအောင်ရှင
်ပြီးခဲ့တဲ့သတင်းပတ်တုန်းက Kremlin နန်းတော်နားမှာတနက်နေ့ပြစ်တက်တာခံခဲ့ရသူရုရှားဆွေရကိုပြင်းပြင်းထန်ထန်ဝေဖန်လိရှိတဲ့အတိုက်ခံခေါင်းဆောင် Boris Nemtsov ကိုရုရှားပြည်သူတွေဟာအင်္ဂါနေ့မှာလာရောက်ဂါရဝပြုနေကြပါတယ်မော်စကိုမြို့လည်းက Andrei Sakharov မှာတနိုင်ငံလုံးလာရောက်ကြည့်ရှုနိုင်အောင်ဖွင့်လှစ်ပြသထားတဲ့အသက်55နှစ်အရွယ်နမ်ဆော့ဖ်ရဲ့ရုပ်လောင်းထားရနေရမှာတော့သူ့ရဲ့မိတ်ဆွေတွေနဲ့မိသားစုဝင်တွေကိုနှင်းစီနေတွေကိုင်းပြီးလာရောက်နေတာတွေ့ရပါတယ်အခမ်းအနားမှာရုရှားဒုတိယဝန်ကြီးချုပ်အာကာဒီဒေဗော့စကိုဗစ်လည်းတက်ရောက်လာပါတယ်ရုရှားနိုင်ငံဆိုင်ရာအမေရိကန်တမ်မတ်ကြီးဂျွန်တက်နဲ့အတူအရင်ကဗြိတိသျှဝန်ကြီးချုပ်ဟောင်းဂျွန်မေဂျာတို့လည်းအခမ်းအနားကိုတက်ရောက်ခဲ့ကြတာပါသူဟာတရားဥပဒေစိုးမိုးရေးအတွက်ရပ်တည်ခဲ့သူဖြစ်တဲ့လွတ်လပ်စွာပြောဆိုခွင့်ရအောင်တနည်းပြောရင်လွတ်လပ်မှုအတွက်ရပ်တည်ခဲ့သူဒီကိစ္စအတွက်ကိုရန်လုံမှုတွေဖိနှိပ်မှုတွေအဂရိလိုက်စားမှုတွေအတွက်ဆန့်ကျင်ပြီးရပ်တည်ခဲ့တယ်ဆိုတာဟာတိတ်ကိုအရေးကြီးပါတယ်လို့မစ္စတာမေဂျာကပြောပါတယ်နမ်ဆော့ရဲ့အယုတ်လောင်းကိုအင်္ဂါနေ့နှောင်းပိုင်းမှာမော်စကိုကထရိုအီဂူရော့ဖ်စကိုယီတောက်တံမှာမြုံနံတကြိုမှာဖြစ်ပါတယ်။အရင်ဒုတိယဝန်ကြီးချုပ်ဟောင်းဖြစ်သူနမ်ဆော့ဖ်ဟာပြီးခဲ့တဲ့တောက်ကြံနေတုန်းကသူ့အမျိုးသမီးနဲ့တရားပေါ်မှာဖျက်ရှောင်လာတော့အမိမသိတနတ်သမားတွေကတနတ်နဲ့လေးချက်ပြစ်ခတ်လောက်ကြံတာကိုခံခဲ့ရတာပါ။ရုရှားသမ္မတဗလာဒီမီယာပူတင်ကတော့အခုလိုအံ့ဩတုန်လှုပ်ရှားအသက်ခံရမှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေကိုတည်တည်ချာချာလှုပ်ဆောင်သွားမယ်လို့ကြေညာပေးခဲ့ပါတယ်။အတိုက်ခံတက်ကြွလှုပ်ရှားသူတွေကတော့နမ်ဆော့ဖ်ဟာရုရှားအစိုးရကိုပြင်းပြင်းထန်ထန်ဝေဖန်ခဲ့တာမို့သူဟာတက်တုံပြန်လာကိုခံခဲ့ရတယ်လို့ပြောဆိုနေကြပါတယ်
အီရန်နျူကလ িয়ার ရေးစစ်ဆန်ဆွေးနွေးပွဲတွေဆက်လုပ်နေတဲ့အပေါ်ကန့်ကွက်ကြောင်းအစ္စရေးဝန်ကြီးချုပ်ဘန်ဂျမန်နက်တန်ယာဟုကအမေရိကန်ကွန်ဂရက်လွှတ်တော်မှာဒီကနေ့မိခွန်းပြောတဲ့အခါထပ်ပြီး PRP ပြောဆိုမယ်လို့ခန့်မှန်းထားပါတယ်။နျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့အီရန်နိုင်ငံဟာသူ့နိုင်ငံအတွက်ချင်းချောက်မှုတစ်ခုအဖြစ်အစ္စရေးကောင်းဆောင်ကပြောဆိုလာတာအကျော်ကြာလာပြီးဖြစ်တယ်လို့ဆွေးနွေးပွဲတွေမှာကမ္ဘာ့အင်အားကြီးနိုင်ငံတွေကသူ့အဆိုအဖြစ်တိတ်လိုက်လျောလွန်းနေတယ်ဆိုတာပြောဆိုပြီးဝေဖန်ထားပါတယ်။အမေရိကန်နဲ့အစ္စရေးကြားသဘောထားကွဲပြားတာဟာမတူခြားတဲ့အမြင်အမျိုးမျိုးကြောင့်ဖြစ်တယ်လို့အမေရိကန်အစ္စရေးလူမှုရေးရာကော်မတီမှာတင်းလာနေကပြောကြားတဲ့မိကွန်းနဲ့မစ္စတာနက်တန်ယာဟုကထည့်သွင်းပြောသွားပါတယ်။နှစ်နိုင်ငံကြားသဘောထားကွဲပြားတာနဲ့ပတ်သက်ပြီးတင်းလာနေလေကရိုက်တာသတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းတစ်ခုမှာသမ္မတဘရက်အိုဘားမားကလည်းပြောသွားပါတယ်။အီရန်နိုင်ငံအနေနဲ့နျူကလ িয়ার လက်နက်မပိုင်ဆိုင်နိုင်အောင်တားဆီးရေးတူညီတဲ့ရည်မှန်းချက်ကိုဘယ်လိုလုပ်ဘယ်လိုရအောင်လုပ်မယ်ဆိုတဲ့အပေါ်သဘောထားကွဲလွဲတာသာဖြစ်တယ်လို့မစ္စတာအိုဘားမားကဆိုပါတယ်။မစ္စတာနေတန်ယာဟုဟာအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌဂျွန်ဘေနာရဲ့ဖိတ်ကြားချက်အရအထက်အောက်လွှတ်တော်နှစ်ခုပေါင်းကွန်ကရစ်မှာမိကွန်းပြောမှာပါ။အ
မေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျာဗတ်ဆရီဖ်တို့ဟာအင်္ဂါနေ့မှာလည်းထပ်မံတွေ့ဆုံခဲ့ကြပြီးအီရန်ရဲ့နျူကလ িয়ার အစီအစဉ်တွေနဲ့ အစီအစဉ်တွေကိုငြိမ်းချမ်းတဲ့လုပ်ငန်းတွေမှာပဲတုံ့တာကိုတေချာစေမယ်သဘောတူညီချက်မူပေါင်းတစ်ခုကိုချမှတ်နိုင်ရတဲ့အတွက်နီလန်ရှာဖွေဖို့နောက်တစ်ချီဆွေးနွေးမှုတွေလုပ်နေကြပါတယ်ဆွစ်ဇာလန်နိုင်ငံမွန်ထရီယယ်မြို့မှာပြုလုပ်တဲ့ဒီဆွေးနွေးမှုဟာအီရန်ရဲ့စီးပွားရေးကိုထိခိုက်စေတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုဖယ်ရှားပေးဖို့အလဲအလှယ်လုပ်တဲ့အနေနဲ့အီရန်ရဲ့နျူကလ িয়ার လုံဆောင်မှုတွေကရပ်ဆိုင်ပေးရမယ်အသေးစိတ်အချက်လက်တွေကိုညှိနှိုင်းနေကြတာဖြစ်ပါတယ်ဝန်ကြီးကယ်ရီနဲ့ဇာရစ်တို့နှစ်ဦးဟာဗိုလ်တဟူးနဲ့တိဆက်လက်ပြီးဆွေးနွေးကြမယ်လို့ခန့်မှန်းနေကြပါတယ်အီရန်နဲ့အတူအမေရိကန်ဗြိတိန်တရုတ်ပြင်သစ်ရုရှားနဲ့ဂျာမနီနိုင်ငံတွေပါဝင်တဲ့အဖွဲ့ဟာဒီလကုန်မှာမူပေါင်းတစ်ခုကိုချမှတ်နိုင်အောင်လုံဆောင်မှာဖြစ်ပြီးဇူလိုင်လတရက်နေ့မှာတော့အပိဓာသဘောတူညီချက်ရအောင်လှုပ်ဆောင်နေကြတာဖြစ်ပါတယ်။ဒီလိုသဘောတူညီမှုရအောင်လှုပ်ဆောင်နေတာဟာနှစ်ပေါင်းများစွာကြာမြင့်နေပါပြီ။နှစ်ဖက်ကြားဆွေးနွေးမှုတွေကိုထပ်တလဲလဲလှုပ်ဆောင်နေပေမဲ့အကြိမ်များစွာပဲကန့်သက်ရက်တွေကုံဆုံးသွားတဲ့အထိရည်ရတဲ့အဖြစ်မထုတ်နိုင်ပဲဖြစ်နေကြတာဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI အဖွဲ့ကစူးကျင်းငွေထုတ်ပြီးအလို့ရှိဆုံးသူစီးရင်ထဲမှာမကြသေးမီကဖော်ပြခဲ့တဲ့လီဗန်မိုဟာမက်ဆိုသူကိုဆိုမာလီနိုင်ငံမှာတလောကပဲဖမ်းမိထားကြောင်းအမေရိကန်အရာရှိတွေကပြောပါတယ်အမေရိကန်နိုင်ငံသားဖြစ်တဲ့မိုဟာမက်ဟာ2012ခုနှစ်မှာအမေရိကန်နိုင်ငံကနေထွက်ခွာသွားတာဖြစ်ပါတယ်သူ့ကိုအခုဘယ်မှာထားပြီးအမေရိကန်ကိုဘယ်တော့လွှဲပေးမလဲဆိုတာကိုတော့အတိအကျမသိရသေးပါဘူးဆိုမာလီနိုင်ငံမှာမွေးဖွားခဲ့တဲ့မိုဟာမက်ဟာအမေရိကန်နိုင်ငံသားဖြစ်ခံယူထားပြီးဇန်နဝါရီလထဲမှာသူ့ကို FBI ရဲ့အလို့ရှိဆုံးသူစီးရင်ထဲထည့်ထားခဲ့တာဖြစ်ပါတယ်မိုဟာမက်ဟာဆိုမာလီအခြေစိုက်အယ်ရှာဘက်စစ်သွေးကြွအဖွဲ့တွေနဲ့အယ်ခိုင်ဒါအဖွဲ့တွေကိုကူညီထောက်ပံ့နေသူဖြစ်ပြီးအယ်ရှာဘက်အဖွဲ့အတွက်လူသူစုဆောင်းပေးနေသူလည်းဖြစ်တယ်လို့ FBI ကပြောပါတယ်။မိုဟာမက်ဆိုသူဟာဝါရှင်တန်ဒီစီနားကမြောက်ဗာဂျီးနီးယားမှာနေထိုင်သူဖြစ်ပြီးတက္ကစီမောင်းတဲ့ဒရိုက်ဘာတူလည်းဖြစ်ပါတယ်။သူဟာအမေရိကန်ရဲ့အစိုးရရုံးအဆောက်အုံတွေလေးစိတ်နဲ့မြေအောက်ယထာလမ်းကြောင်းတွေကိုကောင်းကောင်းသိထားသူဖြစ်တယ်လို့ FBI ကပြောပါတယ်။မိုဟာမက်ကိုဖမ်းမိနိုင်ဖို့တရင်ပေးသူကိုဒေါ်လာ5000ပေးမယ်လို့ FBI ကစူးကျင်းွေထုတ်ပြန်ထားခဲ့ပါတယ
်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ် Australia, Denmark, EU, Norway, Switzerland, Britain နဲ့ American နိုင်ငံတွေဟာမြန်မာနိုင်ငံမှာဒီနှစ်ထဲကျင်းပဖို့အတွက်ပြင်ဆင်နေတဲ့ရွေးကောက်ပွဲအတွက်မြန်မာအစိုးရကိုရော NGO အဖွဲ့တွေကိုပါညှိနှိုင်းမှုတွေနဲ့အတူအကူအညီပေးမှုတွေလှုပ်ဆောင်နေပါတယ်လို့ EU နဲ့နိုင်ငံ6နိုင်ငံကပူးတွဲကြီးညာချက်တစောင်းထုတ်ပြန်ပြောဆိုလိုက်ပါတယ်ရွေးကောက်ပွဲကော်မရှင်ကိုရွေးကောက်ပွဲနဲ့ပတ်သက်တဲ့စီမံခန့်ခွဲမှုတွေပြည်ရင်းကမဲပေးစည်ရင်းပြုစုသူတွေအတားတွေအတွက်ဤပညာဆိုင်ရာထောက်ပံ့မှုတွေကိုလှုပ်ဆောင်ပေးနေတယ်လို့ရွေးကောက်ပွဲစောင့်ကြည့်လေ့လာရင်းနဲ့ပတ်သက်ပြီးပွင့်လင်းမြင်သာမှုရှိစေဖို့အတွက်တင်နန်းတွေပေးနေတယ်လို့မဲလိန်သူတွေကိုတားဆီးဖို့နဲ့မဲပေးသူတွေယုံကြည်စိတ်ချမှုရှိစေဖို့အတွက်ကူညီပြီးဆောင်ရွက်ပေးနေတယ်လို့ဆိုပါတယ်။ဒါအပြင်ရွေးကောက်ပွဲမှာပါဝင်တဲ့အဖွဲ့အစည်းတွေရဲ့စွန့်ရင်မြင့်တင်ပေးတာနဲ့လူမှုအခြေပြုအဖွဲ့အစည်းတွေနဲ့မီဒီယာတွေကိုမဲပေးတာနဲ့သက်ဆိုင်တဲ့ပညာပေးမှုတွေကိုလှုပ်ပေးနေပါတယ်လို့လည်းပြောပါတယ်။ရွေးကောက်ပွဲမှာပါဝင်တဲ့အဖွဲ့အစည်းတွေကြားအပြန်အလှန်ဆွေးနွေးမှုတွေရှိစေဖို့ပုံမှန်ဆွေးနွေးပွဲတွေကိုပြုလုပ်ဖို့ပန်ကြားထားတဲ့အပြင်ယုံကြည်စိတ်ချရတဲ့ရွေးကောက်ပွဲတစ်ခုဖြစ်လာစေဖို့အတွက်ဘာသာလူမျိုးမခွဲခြားပဲအားလုံးပါဝင်ပြီးလက်လက်စွာထုတ်ဖော်ခွင့်နဲ့မီဒီယာလွတ်လပ်ခွင့်တွေရှိစေဖို့လည်းလိုအပ်ပါတယ်လို့ထောက်ပြထားပါတယ်
။အိန္ဒိယနိုင်ငံသားကြီးဝန်ကြီးနဲ့ပါကစ္စတန်နိုင်ငံသားကြီးဝန်ကြီးတို့ဟာပါကစ္စတန်နိုင်ငံအစ္စလာမာဘတ်မြို့တော်မှာဒီကနေ့တွေ့ဆုံခဲ့ကြပြီးဒါဟာပြီးခဲ့တဲ့နှစ်ကုန်ပိုင်းအိန္ဒိယနဲ့ပါကစ္စတန်ကြားဆက်ဆံရေးမပြေမလည်ဖြစ်ခဲ့ပြီးနောက်ပိုင်းပထမဆုံးအကြိမ်ဖြစ်အဆင့်မြင့်အရာရှိတွေတွေ့ဆုံကြတာလည်းဖြစ်ပါတယ်။အိန္ဒိယနိုင်ငံသားကြီးဝန်ကြီးဂျာအီရှန်ကာဟာပါကစ္စတန်ဝန်ကြီးချုပ်နဝရှရဖ်ရဲ့နိုင်ငံသားကြီးနဲ့လုံခြုံရေးဆိုင်ရာအကြံပေးပုဂ္ဂိုလ်စာတက်အာဇင်နဲ့လည်းတွေ့ဆုံမယ်လို့မျှော်လင့်ရပါတယ်။အိန္ဒိယနဲ့ပါကစ္စတန်ခေါင်းဆောင်တွေပြီးခဲ့တဲ့ဩဂုတ်လကတွေ့ဆုံမှုစီစဉ်ထားခဲ့ပေမဲ့အိန္ဒိယဆိုင်ရာပါကစ္စတန်တန်အမတ်ကြီးနဲ့ကက်ရှမီးယားခွဲထွက်ရေးခေါင်းဆောင်တွေတွေ့ဆုံခဲ့ကြတာကြောင့်အိန္ဒိယဘက်ကအစီအစဉ်တွေဖျက်သိမ်းခဲ့ပါတယ်။အိန္ဒိယနဲ့ပါကစ္စတန်နှစ်နိုင်ငံကြားစစ်ပွဲကိုဖြစ်စေခဲ့တဲ့ကက်ရှမီးယားဒေသမှာနှစ်ဖက်စစ်တပ်ကြားတင်းမာမှုတွေဆက်ရှိနေဆဲဖြစ်ပါတယ်။
မ မြောက်ကိုရီးယားနိုင်ငံကအီဘိုလာရောဂါပိုးပြန့်ပွားမှာကိုစိုးရိမ်တဲ့အတွက်တားဆီးတဲ့အနေနဲ့နိုင်ငံရခြားခီးသွားတွေကိုတနေရာမှာထားပြီးစောင့်ကြည့်စေတဲ့ကန့်သတ်မှုတချို့ကိုရုပ်သိမ်းပေးလိုက်ပြီးဖြစ်ပါတယ်။နိုင်ငံခြားခီးသွားတွေနေဆက်ကျော်ဖြတ်ပြီးမဝင်ဖို့အတွက်အောက်တိုဘာလထဲမှာမြောက်ကိုရီးယားအစိုးရကပိတ်ပင်ထားခဲ့ပြီးဝင်ရောက်လာသူတွေအားလုံးကိုလည်း27ရက်ကြာတည်တံ့ခွဲထားဖို့အတွက်ညွှန်ကြားခဲ့တာဖြစ်ပါတယ်။အခုတော့အဲ့ဒီခီးသွားကန့်သတ်ချက်တွေကအများပြားကိုမြောက်ကိုရီးယားအစိုးရကရုပ်သိမ်းပေးခဲ့တယ်လို့အင်ကာနေမှာနိုင်ငံခြားခီးသွားအေဂျင်စီနှစ်ခုတည်းမနေ့ကပြောဆိုလိုက်ပါတယ်။ဒါပေမဲ့ဂီနီ၊လိုင်ဘီးရီးယား၊ဆီးရီးယားလီယွန်းနဲ့တခြားအီဘိုလာရောဂါဖြစ်ပွားခဲ့တဲ့အနောက်အာဖရိကနိုင်ငံတွေကလာရောက်သူတွေကိုတော့ဆက်ပြီးကန့်သတ်ထားဖို့အတွက်ညွှန်ကြားထားပါတယ်။2023ခုနှစ်ဒီဇင်ဘာလမှာစတင်ဖြစ်ပွားပြန့်နှံ့ခဲ့တဲ့အီဘိုလာရောဂါဆိုးရဲ့ဒဏ်ကြောင့်သေဆုံးရသူဟာ9500ကျော်ရှိနေပြီဖြစ်ပြီးအီဘိုလာရောဂါပိုးကူးစက်မှုကိုတားဆီးနိုင်မှုအတွက်နိုင်ငံအများပြားကခီးသွွာလာခွင့်တွေကိုကန့်သတ်ထားခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံကတော့ကမ္ဘာပေါ်မှာတိချဖြစ်တည်ရှိနေတဲ့နိုင်ငံတစ်ခုဖြစ်ပြီးသူ့မှာအီဘိုလာရောဂါပိုးဖြစ်ပွားသူတယောက်မှမတွေ့ခဲ့ရပါဘူး။
ပရာဟိတသမားဘီလီယံနာတထေကြီးဘေဂိတ်ဟာကမ္ဘာအချမ်းသာဆုံးလူဆက်ဖြစ်နေစေဖြစ်ပါတယ်။ Microsoft Computer Company ကိုပူးတွဲတည်ထောင်ခဲ့သူဘေဂိတ်ရဲ့ချမ်းသာကြွယ်ဝမှုဟာအခုဆိုရင်ဒေါ်လာဘီလီယံ80နီးပါးရှိတယ်လို့ Forbes Magazine ကနှစ်စဉ်ထုတ်ပြန်တဲ့ကမ္ဘာအချမ်းသာဆုံးလူစည်းနှဲမှာဖော်ပြခံရပါတယ်။ဒါဟာပြီးခဲ့တဲ့နှစ်ကလေးကဆိုရင်ဒေါ်လာ3ဘီလီယံကျော်တိုးလာတာဖြစ်ပါတယ်။ Bill and Melinda Gates Foundation အတွက် Microsoft Company ရဲ့အစုရှယ်ယာတန်ဖိုးဒေါ်လာ 1.5 ဘီလီယံကိုလက်ဆောင်အဖြစ်ပြီးခဲ့တဲ့နှစ်နိုဝင်ဘာလကပေးခဲ့ပြီးတာတော့မှသူ့ရဲ့ချမ်းသာမှုကယောမသွားခဲ့ပါဘူး။ Mexico ဆက်သွယ်ရေးလုပ်ငန်းတထေးကြီး Carlos Slim Heluca စုစုပေါင်းချမ်းသာကြွယ်ဝမှုဒေါ်လာ 89.1 ဘီလီယံနဲ့ဒုတိယအများဆုံးချမ်းသာသူဖြစ်ပါတယ်ခင်ဗျာ
။အင်္ဂါနေ့ထိုက်တန်ရောက်တဲ့တွင်ကိုဒေါက်ခင်မျိုးသက်နဲ့ကိုညာဝဲအောင်တို့ကပြောပြပေးခဲ့တာပါ။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆက်မျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါရဲ့ရှင်။ခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဦးစားပေးထုတ်လွှင့်ပေးသွားမှာပါ။အမျိုးသားပညာရေးဥပဒေပြင်ဆင်နိုင်ရေးအတွက်တပိတ်မောက်နေတဲ့ကျောင်းသားတွေချီတက်လာတဲ့လက်ပံမျိုးအနီးမှာကျောင်းသားတပိတ်စစ်ကြောင်းကိုထောင်းနဲ့ချီတဲ့အာဏာပိုင်တွေကပိတ်ဆို့ဟန်တာထားပါရဲ့။ဒီအတွက်ကျောင်းသားတွေကလက်ပံမျိုးနဲ့နှမိုင်လောက်အကွာတာဆုံဆိုတဲ့နေရာမှာပဲအစာငတ်ခံထိုင်တပိတ်ဆက်လုပ်နေကြပါရဲ။အာဏာပိုင်တွေဘက်ကလည်းကျောင်းသားတွေကို6နာရီအတွင်းလူစုခွဲပေးဖို့တောင်းဆိုနေပါရဲ။အကြောင်းဆုံးကတော့ထိုင်းအခြေဆိုင် VOA သတင်းထောက်မအေးမာကသတင်းပေးပို့ထားပါရဲ့ရှင်။
လက်ပံမျိုးမှာရှိတဲ့အောင်မြေဘိတ်မှန်ဖုန်ကြီးကျောင်းဝင်းကိုကျောင်းသားတွေချီတက်မှုမလုပ်နိုင်အောင်အာဏာပိုင်တွေကမနေ့ကပိတ်ဆို့ထားပေမဲ့မလ3ရက်နေ့မှာတော့ကျောင်းသားတွေဟာခရီးရှည်ချီတက်ဖို့အတွက်လက်ပံမျိုးကနေစတင်ထွက်ခွာခဲ့တာပါဒီနေ့မှာတော့တာဆုံဆိုတဲ့နေရာမှာရဲရန်အလုံးရင်းနဲ့ပိတ်ဆို့တားဆီးထားပါတယ်နေ့လယ်ပိုင်းမှာတော့ကျောင်းသူတို့ဦးရိုက်နှက်ခံရတာကြောင့်နှစ်ဖက်တင်းမာမှုတွေဖြစ်ပွားခဲ့ပါတယ်ရဲတွေဘက်ကတော့ကျောင်းသားတွေ6နာရီအတွင်းလူစုခွဲပေးဖို့အတွက်အသံချက်ဆက်တင်နဲ့ကြေညာနေပါတယ်။ကျောင်းသားတွေကိုကူညီဖို့အတွက်လက်ပံပီသူတို့ရောက်ရှိလာတဲ့အချိန်မှာတော့ကျောင်းသားနဲ့ပီသူကိုရဲတွေကအဆင့်ဆင့်ဝိုင်းဝန်းပိတ်ဆို့ထားတဲ့အတွက်ရောက်တဲ့နေရာမှာပဲထိုင်ချပြီးကျောင်းသားနဲ့တန်ဃာတွေဟာအစာငတ်ခံထိုင်တဲ့ဘိတ်ဆင်နွှဲနေတယ်ဆိုပြီးတပိတ်ကောင်းဆောင်ကိုတီဟဝင်းတင်ကဆိုပါတယ်
ဒီကျွန်တော်တို့ကထွက်လာပြီထွက်လာပြီတော့ဆိုင်လိုက်ပြီဆိုင်လိုက်တော့ကျွန်တော်တို့ကနောက်ပါနေပိတ်တယ်ပြီးတော့ရှေ့ရနေပိတ်တယ်ပေါ့နော်ရင်းရတော့တော်တော်များတယ်ဆိုတော့ထောင်ကျော်ရပြဒီကြားထဲမှာကြီးလူတွေပါကြားထဲကညံ့နေကျွန်တော်တို့အခုကြားထဲမှာကြီးလူကလုံးဝမဝင်ရအောင်အဲ့လိုမျိုးထိုင်နေပြီးတော့ရှေ့ရကာထားတယ်ရှေ့ရကျွန်တော်တို့လုံခြုံရေးကာထားတဲ့ဟိုကျွန်တော်တို့ရဲ့အကြောင်းလူတွေကကာပေးတာကြာသူတို့ကရှေ့မှာရဲမေတွေထားလို့ပေါ့နော်အဲ့လိုကာထားတဲ့အနေအထားမျိုးမှာရဲမေရဲ့ဟိုဘက်ညာဘက်ဆက်လူတွေကနေပြီးတော့အမိတ်ပေးပြီးတော့ရဲမေကျွန်တော်တို့ကြောင်းလူတယောက်ကိုသုံးနေဝင်ရိုက်တယ်ဗျာလုံးဝဝင်ရလို့အခုရုံးစံပြတ်ပြတ်သွားတယ်အခုကျွန်တော်တို့အနေနဲ့ပြန်ပြီးတော့ဖိတ်လိမ့်လာတယ်ဗျာဝင်ရမယ့်လူတွေကလည်းကျွန်တော်တို့ဖိတ်ထားတဲ့ရဲတွေနောက်ကနေသူတို့ကနေပြီးတော့ထောက်ဝိုင်းတယ်ထောက်ဝိုင်းတော့သူတို့နောက်ကလုံနေကားတွေထိုက်ရောက်လာပြီးတော့ထောက်ဝိုင်းလာတယ်အခုကဟိုတပည့်ချင်းတွေကျွန်တော်တို့အဝိုင်းခံထားလို့ဖြစ်နေတယ်ဟုတ်ကျွန်တော်တို့ထိုင်ပြီးတော့ဒီလိုဆောင်ထိုင်တပိတ်လုပ်တယ်ထိုင်တပိတ်လုပ်ပြီးတော့အခုဆံမာတော်ဆရာတော်တွေကလည်းမိသားရက်ခံတယ်ဒီလိုဆောင်လမ်းထောက်ခွင့်ကလေးကိုမိသားရက်ခံတာကိုသူတို့အနေနဲ့ကဆံမာတော်ကြီးမိသားရက်ခံပြီးတော့စကားပြောနေတဲ့အနေထားပြီးတော့တောင်းပေါက်ကင်းနဲ့သူညာအောင်လုပ်တယ်သူညာအောင်လို့တော့ဆရာတော်တန်တော်တွေကလည်းမိသားထိုင်ရက်ခံတယ်ပေါ့နော်တောင်းပေါက်ကင်းကိုပြေးပြေးပါလို့ပြောတယ်သူတို့လက်မခံအောင်တဲ့ဆရာတော်တန်တော်တွေက တင်ညာချက်ထုတ်တယ်တင်ညာချက်ထုတ်ပြီးတော့သူတို့အနေနဲ့အဆောင်ကဆန်ဆန်လာပြမယ်ဆိုတော့တင်ညာချက်ထုတ်ပြီးဒီလမ်းအောင်မဖွင့်လို့ရှင်ပေါ့နော်ကျွန်တော်အနေနဲ့လည်းဆရာတော်တန်တာတို့ရဲ့ကျွန်တော်တို့ကူညီရဖြစ်တဲ့တော့ကျွန်တော်တောင်းတာတွေအကုန်လုံးကလည်းဒီဟန်ကစိုက်ဝင်မှုတော့ကိုတင်ညာချက်ထုတ်လိုက်ကြရပါဗျာ
အခုလိုမျိုးရဲရင်အလုံးအင်းနဲ့ចောင်းသားတွေကိုပိတ်ဆို့တားဆီးထားတဲ့အပေါ်မှာလက်ဗရန်မျိုးကပြည်သူတွေကလည်းဝေဖန်ပြောဆိုနေကြသလိုနေပူပူမှာအစာငတ်ခံဆန္ဒပြနေတဲ့ចောင်းသားတွေကိုတောက်ရည်တွေလာတက်ရင်အားပေးကူညီနေပါတယ်မနေ့ကတော့ចောင်းသားတွေကသူတို့သဘောထားထုတ်ပြန်ရမှာတာယာဝတီ30မျိုးအထိချီတက်ပြီးရန်ကုန်ကိုကားတွေနဲ့ထွက်ခွာမယ်ဆိုတာကိုခွင့်ပြုဖို့တောင်းဆိုထားတာပါရန်ကုန်ကိုရောက်မှသာတပိတ်ရန်နာပြီးလွှတ်တော်ရဲ့အခြေအနေကိုစောင့်ကြည့်မယ်ဆိုပြီးကျောင်းသားတွေကဆိုပါတယ်သူတို့တောင်းဆိုချက်အချက်၈ချက်ကိုဘကိုးတိုင်းနယ်လုံဝင်ကြီးကအကြောင်းပြန်ကြားခြင်းမရှိသေးတဲ့အပေါ်မှာမူလရည်မှန်းချက်အတိုင်းကျောင်းသားတွေကချီတက်ဆန္ဒပြတဲ့အတွက်အခုလိုမျိုးပိတ်ဆို့ဟန်တားမှုတွေဖြစ်လာရပါတယ်ဘာကတာဥက္ကဋ္ဌကျောင်းသားကောင်းဆောင်ကိုကျော်ကိုကိုကတော့အာဏာပိုင်တွေဘက်ကကျောင်းသားတွေကိုအကြမ်းဖက်ဖို့ကြိုးစားနေတယ်ဆိုပြီးပြောဆိုနေပါတယ်
ကျောင်းသူတို့ကအကြမ်းမဖက်ပါဘူးလို့ပြောပြီးမှကျွန်တော်လက်ခံယုံကြည်ဖို့ကခက်ခဲတယ်အကြမ်းဖက်ဖို့မဲ့ပြင်ဆင်နေရလို့ပဲကျွန်တော်တို့ယူဆတယ်ဒါကြောင့်ကျွန်တော်ချိုးတင်ပြင်ဆင်ကြရရှိရလို့ပြင်ဆင်နေပါတယ
်အခုလိုမျိုးကျောင်းသားတွေကိုအာဏာပိုင်တွေကပိတ်ဆို့ထားတဲ့အတွက်နေမျိုးအသီးသီးကကျောင်းသားတချို့ဟာပင်မတပိတ်နဲ့ပူပေါင်းမှုအတွက်လက်ဗရန်မျိုးကိုထွက်ခွာလာနေကြသူတွေလည်းရှိပါတယ်ညနေပိုင်းမှာတော့ရန်ကုန်မန္တလေးမြင်းညံမုံရွာပေါင်းတဲ့ပြည်ကလေးစကိုင်းမျိုးတွေမှာဒီမိုကရေစီပညာရေးဘက်ကတပင်မတပိတ်စစ်ကြောင်းကိုထောက်ခံတဲ့အနေနဲ့ကျောင်းသားတွေကိုအကြမ်းမဖက်ဖို့အတွက်ဆန္ဒပြပွဲတွေကိုနေရာအနှံ့မှာလုပ်ကြပါတယ်ဒီအတွက်မြို့တွေသီးသီးမှာလည်းရဲတွေရဲ့တားဆီးမှုတွေရှိနေပါတယ်ကျောင်းသားတွေကိုဝင်းရံနေတဲ့တန်ဃာတော်တွေလူမှုအဖွဲ့အစည်းတွေနဲ့သတင်းသမားတွေလည်းကျောင်းသားတွေပိတ်ဆို့ခံထားရတဲ့နေရာမှာပဲရှိနေကြပြီးညနေပိုင်းမှာတော့ကျောင်းသားတပိတ်ကိုဥဆောင်နေသူတွေနဲ့နယ်လုံးဝင်ကြီးထပ်မံဆွေးနွေးကြပေမဲ့ပိတ်ဆို့တားဆီးထားတဲ့အခြေအနေတွေကတော့ဒီအတိုင်းပဲရှိနေပါသေးတယ်ရှင်
မအေးအေးမမင်းမြန်တင်ပြတော့ပါရှင်အခုလိုဆန္ဒပြကျောင်းသားတွေနဲ့အစိုးရလုံခြုံရေးတပ်ဖွဲ့တွေလက်ဗရန်မြို့မှာထိတ်တိုက်ဖြစ်ပွားပြီးတင်မာနေချိန်မှာပဲကျောင်းသားကောင်းဆောင်အချို့နဲ့ပြည်နယ်လုံခြုံရေးဝန်ကြီးတို့ထပ်မံတွေ့ဆုံညှိနှိုင်းမှုတွေလုပ်နေတယ်လို့သိရပါတယ်လက်ဗရန်မြို့မှာပိတ်မိနေတဲ့ကျောင်းသားတပိတ်စစ်ကြောင်းနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ကတော့အဲ့ဒီမှာတွားရောက်သတင်းယူနေတဲ့ VOA သတင်းထောက်ကိုစီသူကိုကိုသားညုံကဆက်သွယ်မင်းမြန်ချပါရရှင
်ခုကနောက်ဆုံးအခြေအနေရတော့သူတို့ကရဲတွေကတော့ဆက်ပြီးတော့ပိတ်ဆို့ထားလို့မရဗျအဲကျောင်းသားတွေကတော့အဲ့ဒီစိတ်ပိတ်ဆို့ထားတဲ့နေရာရဲ့ရှေ့မှာပဲအဲထိုင်တပိတ်လုပ်ပြီးတော့အစာငတ်ခံထိုင်တပိတ်လုပ်နေတယ်ဗျာအဲ့တော့ကျွန်တော်တော့ကိုယ်စလေတချို့နဲ့ဒီတာဝန်ရှိတဲ့ဘကုတိုင်းနယ်လုံးဝန်ကြီးနဲ့တခြားတာဝန်ရှိသူတွေနဲ့သူတို့ဆွေးနွေးနေတယ်လို့လည်းပြောပါတယ်ဗျာဆွေးနွေးနေတာကတော့သူတို့တိကျကျမသိရသေးဘူးဒါပေမဲ့လာလာကောင်းတယ်လို့သူတို့ကပြောပါတယ်ဗျာ
ဆွေးနွေးနေတယ်ဆိုတာကနယ်လုံးဝန်ကြီးရောက်လာလားအခုဘယ်မှာဆွေးနွေးနေရလဲသူတို့
သူတို့ကထိုင်တပိတ်လုပ်နေတဲ့နေရာမဟုတ်တဲ့အဲဂျားနေရာတစ်ခုမှာခေါ်ပြီးတော့ဆွေးနွေးတာပါအဲ့ဒါကတော့သူတို့ဟိုအခုစလေအဲနှစ်ယောက်သုံးယောက်ပါတယ်ပြီးတော့နယ်လုံးဝင်ကြီးနဲ့သူတို့တာဝန်ရှိတဲ့လူမျိုးသုံးယောက်ပါတယ်အဲ့လောက်ပဲကျွန်တော်တို့သိထားရတယ်ဗျာသူတို့ဆွေးနွေးတာတော့
ဟုတ်ကဲ့အခုကညာပိုင်းလဲအချိန်ကတိတ်မကြခင်ရောက်လာတော့မယ်ဆိုတော့နှစ်ဖက်တင်းမှုအချိန်တွေကဘယ်လိုရှိလဲနှစ်ဖက်ကြားထဲမှာတော်တော်တင်းတော့မှရှိနေလားပိုဆိုးလာနိုင်လားနည်းနည်းလေးအခုညှိနှိုင်းစပြီးတော့ညှိနှိုင်းစပြုတ်နေပြီဆိုတော့ပြေလည်စပြုတ်နိုင်လားဘယ်လိုအချိန်တွေရှိလဲဘယ်လိုမြင်ရလဲ
ကျောင်းသားကြီးဘက်ကလည်းဆန်ငတ်ခံဆန်မထုတ်ပေါ်နေတာဖြစ်တဲ့နည်းနည်းတော့သူလည်းပြင်းမှန်းနေတဲ့ပုံရှိတယ်ဗျာရဲပြားလည်းရဲအင်အား300လောက်ရှိတယ်သူတို့ကလည်းလမ်းရိုးတစ်ခုလုံးပိတ်ထားတာဆိုတော့သူတို့လည်းနည်းနည်းချင်းပြီဒီလောက်ထားပုံရတယ်ဗျပြင်ပန်းကြီးတမရေးကြောင့်လဲသွားတဲ့လူတွေဖက်စလုံးမှာတယောက်နှစ်ယောက်တွေ့ရတယ်ဗျဆိုတော့အခြေအနေကတော့သူတို့ဆွေးနွေးတဲ့အပေါ်မှာပဲမူတည်ပြီးတော့သူတို့ကရှေ့တုန်းမယ်နောက်ဆုံးမယ်ဆိုတာကိုသူတို့သုံးတယ်လို့ပဲဗျလက်ရှိအခြေအနေကတော့ရှေ့မတွေ့တော့နောက်မဆုတ်တာအခြေအနေကိုရောက်နေလို့လည်းပြောလို့ရတယ်ဗျသူတို့ဆွေးနွေးတဲ့အခြေအပေါ်မှာပဲမူတည်တယ်ဆိုတဲ့သဘောဖြစ်နေပါဗျ
အခုစနားပြကျောင်းသားရဲ့အရေးအတွက်ကတော့ဘယ်လောက်ရှိလဲခင်ဗျ
ကောင်းကောင်းမကြီးဘက်ကတော့ဆရာကျော်120လောက်ရှိရဗျာရဲရင်အားကတော့300လောက်ရှိတယ်ရဲတရင်3ခုကနေပြီးတော့ရဲရင်အား300လောက်လာတယ်လို့ကျွန်တော်တို့သိထားရရ
ဟုတ်ကဲ့ကျောင်းသားတွေအခုဆန္ဒပြနေတဲ့နေရာကိုရဲကဟိုဘက်ဒီဘက်ပိတ်ထားတယ်ဆိုတော့တခြားအဝင်ထွက်တွေရောဘယ်လိုရှိလဲဝင်လို့ထွက်လို့ရောရရလား
ဒီတပိတ်ကိုရှေ့လုံးဝတိုးလို့မရအောင်ဆိုတဲ့ရည်ရွယ်ချက်နဲ့ပိတ်လိုက်တဲ့သဘောပါပြီးတော့ဒီတပိတ်ကိုလာပြီးတော့ပူပေါင်းခြင်းနဲ့တခြားကလာတဲ့ကျောင်းသားတွေကိုလည်းဝင်လို့မရအောင်သူနှစ်ဖက်စလုံးမှာလာပိတ်ထားတဲ့တဘောပါဒါပေမဲ့တရင်ယူခြင်းနဲ့တရင်တောက်တွေကိုတော့ဝင်ခွင့်ပေးတယ်ဒီဒေသခံတွေကလာပြီးတော့အားပေးကြတာတွေလည်းတွေ့ရတယ်ဗျဒေသခံတွေကတော့ဒီရဲတွေတားဆီးထားတဲ့နောက်ကနေပြီးတော့အော်ဖစ်ပြီးတော့အားပေးတာကိုကျွန်တော်တွေ့ရတယ်ဝင်လို့မရတာတခုပဲသူတို့ကလမ်းထိပ်ကနေပြီးတော့ဟိုဘက်ဒီဘက်နှစ်ဖက်ညှက်ပိတ်ထားတဲ့တဘောပါခင်ဗျ
ဟုတ်ကဲ့ ကျောင်းသားတွေကအခုကဆန်ကခန့်ဆန္ဒပြနေကြရဆိုတော့အစားရောစားလို့မရဘူးပေါ့ဒါပေမဲ့ရေတို့တခြားသူတို့ရဲ့လူအပ်ချက်တွေရောဘလူးအဖြစ်စည်းပြီးနေလဲဘလူးအခြေအနေရှိလဲ
အာရေနဲ့တခြားအဖြစ်ချူရီတွေပါတွေတော့တို့ကဒီအာဒေတာကန်တွေရောဒီလက်ဗရန်ဒေတာကန်တွေကလာပြီးတော့အဲရေအိုးတွေနဲ့လာတိုက်တာကျွန်တော်တို့တွေ့ရတယ်နောက်အေးဘူးတွေလာတိုက်တာတွေ့ရတယ်ဗျအဓိကအဖြစ်တော့လက်ဗရန်ဒေတာကန်တွေကပဲရေကဆောက်လို့တို့ကိုပြီးပေးနေတဲ့သဘောရှိပါတယ်ဗျ
ဟုတ်ကဲ့ရေတက်ရင်းတွေဘက်ကလက်နက်ပစ္စည်းစုဘာတွေတွေ့လဲဥမာတခြားလက်နက်ပစ္စည်းတွေဘာတွေသုံးတာတွေ့ရပါလဲ
ဟုတ်ကဲ့အော်သူတို့ကအခုမနက်ကအထီးတော့ဒီရေနဲ့သူခင်းလို့ရတဲ့ဒီတက်ကနှစ်စီးချောက်လာပါတယ်ဗျပြီးတော့ရဲတွေကတော့အာဒီရှေ့မှာလာပြီးပိတ်ထားတဲ့ရဲတွေကတော့လက်နက်ပစ္စည်းမပွားဘူးလို့သူတို့ကိုယ်တိုင်လည်းပြောပါတယ်ဒါပေမဲ့ဒီနောက်မှာကားတွေမှာရပ်ထားတဲ့ဆဲမှာတော့ဒီဘက်ကဖြုတ်ခွင်းနဲ့လက်နက်ပစ္စည်းလိုယူဆရတဲ့အတိုင်းပြီးတော့တခြားပစ္စည်းတွေလည်းတင်ဆောင်ထားတာမျိုးတော့ရှိတယ်ဗျဒါပေမဲ့သူအဲ့ဒါတွေကိုတော့ရှေ့ကိုယူလာတာမျိုးထုတ်ပြတာမျိုးတော့ကျွန်တော်လုံးဝမတွေ့ရဘူးဗျ
ဟုတ်ကဲ့ကိုစီသူရဲ့ကျေးဇူးပါပဲခင်ဗျာနောက်မှထူးခြားချက်ထပ်ပြီးတော့မေးပါဦးမယ
်လက်ပန်းចောင်းသားသပိတ်တရင်တွားယူနေတဲ့ VOA သတင်းထောက်ကိုစီသူကိုကိုသားညုံကမေးမြန်းသွားတာပါတစ်ဆက်ထဲမှာပဲကိုကန့်ဖက်ကအခြေအနေကိုတင်ပြပါဦးမယ်တရုတ်မြန်မာနယ်စပ်ကိုကန့်နေသားမှာမြန်မာအစိုးရတပ်တွေနဲ့ MNDAA လို့ခေါ်တဲ့ကိုကန့်တပ်ဖွဲ့တွေကြားလက်ရှိဖြစ်ပွားနေတဲ့ပဋိပက္ခတွေပြည်လဲရေးအတွက်တရုတ်အစိုးရကကြားဝင်ဆောင်ရွက်ပေးရင်ကောင်းမယ်လို့ထင်တဲ့အကြောင်းကိုကန့်တပ်ဖွဲ့ကိုကြီးကြပ်နေတဲ့ဖုန်ဒါဆွန်ကပြောလိုက်ပါတယ်ဒါအပြင် KNA ကချင်လွတ်မြောက်ရေးအဖွဲ့အပါအဝင်တခြားတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကလည်းသူတို့နဲ့အတူတိုက်နေကြောင်းသူကပြောပါတယ်အပြည့်အစုံကိုတော့ကိုဇော်ဝင်းလိုင်ကပြောပြထားပါတယ်ရှင
်မြန်မာအစိုးရတပ်ဖွဲ့တွေနဲ့မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA လို့ခေါ်တဲ့ကိုကန့်တပ်ဖွဲ့တွေအကြားတိုက်ပွဲတွေပြန်လည်ဖြစ်ပေါ်နေတဲ့အချိန် VOA Mandarin တရုတ်အံလွင်ဌာနနဲ့ပြုလုပ်တဲ့အမေးအဖြေကမှ MNDAA တပ်ဖွဲ့ခေါင်းဆောင်ဖုန်ကြားရှင်ရဲ့သားဖုန်ဒါဆွန်းကအဲ့ဒီလိုပြောလိုက်တာဖြစ်ပါတယ်ဖုန်ဒါဆွန်းဟာလက်ရှိမြန်မာအစိုးရတပ်ဖွဲ့တွေနဲ့ဖြစ်ပွားနေတဲ့တိုက်ပွဲတွေမှာကိုကန့်တပ်ဖွဲ့တွေကိုကြီးကြပ်ကိုကန့်နေသူဖြစ်တယ်လို့ဆိုပါတယ်ကိုကန့်တပ်ဖွဲ့တွေနဲ့မြန်မာအစိုးရကြားကလက်ရှိပဋိပက္ခမှာတရုတ်နိုင်ငံရဲ့ပါဝင်ပတ်သက်မှုကိုလိုလားပါသလားလို့မေးတဲ့အခါမှာတော့သူကတရုတ်မန္တလေးဘာသာစကားနဲ့အခုလိုပြန်လည်ဖြေကြားခဲ့ပါတယ
်။ရုပ်ကငုတ်ချစ်ဆိုငုတ်သူမင်းချောင်းတင်တ
ော့မြန်မာအစိုးရနဲ့ကျွန်တော်တို့ကြားမှာဖြစ်နေတဲ့ပြည်ပခံမှာတရုတ်အစိုးရကကြားဝင်ပြီးတော့ငြိမ်းချမ်းရေးအတွက်ဆောင်ရွက်ပေးမယ်ဆိုရင်တော့ကောင်းတယ်လို့ထင်ပါတယ်
။မြန်မာအစိုးရနဲ့ဖြစ်နေတဲ့ပြည်ပခံမှာတရုတ်အစိုးရအနေနဲ့ကိုကန့်နေကိုကူညီပေးနေခြင်းမရှိကြောင်းနိုင်ငံဆက်ဆံရေးကိုထိပါးစေမဲ့ကိစ္စကိုတရုတ်အစိုးရအနေနဲ့လုံးဝမဟုတ်တဲ့အကြောင်းတရုတ်နိုင်ငံရေးဌာနကလည်းပြောဆိုထားပြီးဖြစ်ပါတယ်။ဒါပေမဲ့ကိုကန့်ခေါင်းဆောင်ဖုန်ကြားရှင်ကတော့မြန်မာအစိုးရနဲ့ဖြစ်နေတဲ့ပြည်ပခါမှာကဘာအရရမှာရှိနေတဲ့တရုတ်လူမျိုးတွေအနေနဲ့ဝိုင်းဝန်းကူညီကြဖို့တောင်းဆိုထားပါတယ်။တိုက်ပွဲတွေဖြစ်ပွားနေတဲ့အချိန်မှာပဲတရုတ်လူထုစီကထောက်ခံမှုရဖို့ကြိုးပမ်းတဲ့အနေနဲ့တရုတ်အစိုးရကကြောရောက်နောက်ခံပေးထားတဲ့မီဒီယာတွေနဲ့ပြုလုပ်တဲ့မေးမြန်းခန်းတွေမှာသူအုပ်ချုပ်ရှင်ကကိုကန့်ဒေသမှာမူရစ်ဆေးဝါးကုံတွယ်မှုအဆုံးသတ်ဖို့နဲ့စီးပွားရေးဖွံ့ဖြိုးတိုးတက်အောင်ကြိုးပမ်းခဲ့တဲ့အကြောင်းပြောဆိုခဲ့ပါတယ်။အခုလဲကိုကန့်ဒေတာမှာကိုပိုင်အုပ်ချုပ်ခွင့်ရဖို့နဲ့အခွင့်အရေးတွေအတွက်သူ့အနေနဲ့တိုက်ပွဲဝင်နေတာဖြစ်ကြောင်းကိုကန့်ဒေတာမှာသူမရှိတဲ့အချိန်ကစပြီးမူရစ်ဆေးဝါးမှောင်ခုံမှုတွေပြန်လဲကြီးထွားနေကြောင်းကိုကန့်ဒေတာဟာလည်းတရုတ်နယ်ပွားတွေအတွက်မဟုတ်တော့ဘူးလို့ဖုန်ကြားရှင်ကပြောဆိုနေတာပါတရုတ်နိုင်ငံအတွင်းကလူမှုကွန်ရက်တွေမှာလည်းတရုတ်နိုင်ငံသားတွေဘက်ကတရုတ်လူမျိုးလို့ယူဆထားတဲ့ကိုကန့်တွေဘက်ကနေတရုတ်အစိုးရအနေနဲ့အကူအညီပေးဖို့တိုက်တွန်းပြောဆိုနေကြတယ်လို့တရုတ်အစိုးရရဲ့ရည်တည်ချက်ပျော်ပြောင်းကြောင်းဝေဖန်ပြောဆိုမှုတွေလည်းရှိနေတာပါလက်ရှိအချိန်မှာသူတို့ဘက်ကတပ်ဖွဲ့အင်အားဘယ်လောက်ရှိသလဲလို့မေးတဲ့အခါမှာတော့
现在三千多嘛总总兵的三千多加上那四架还不止这么多喽
ကျွန်တော်တို့စီမှာပဲတပ်ဖွဲ့ဝင်အင်အား3000လောက်ရှိပါတယ်ကျွန်တော်တို့ကိုကူတိုက်ပေးတဲ့ကချင်လွတ်မြောက်ရေးတပ်ဖွဲ့တွေအပါအဝင်တခြားမဟာမိတ်အဖွဲ့၄ဖွဲ့ပေါင်းလိုက်ရင်တော့တပ်ဖွဲ့အင်အားစုစုပေါင်း4000ကနေ5000လောက်တော့ရှိပါတယ
်တရုတ်မြန်မာနယ်စပ်မှာကိုကန့်နဲ့ဖြစ်နေတဲ့တိုက်ပွဲတွေမှာKIA ကချင်လွတ်မြောက်ရေးတပ်ဖွဲ့ SSC ရှမ်းပြည်တပ်မတော်တောင်ပိုင်းတရားနယ်လေတအောင်းအမျိုးသားလွတ်မြောက်ရေးတပ်ဦးတို့ပူးပေါင်းတိုက်ခတ်နေတယ်လို့မြန်မာအစိုးရကဖေဖော်ဝါရီလ18ရက်နေ့ကတရားဝင်ပြောကြားထားပြီးဖြစ်ပါတယ်။ကိုကန့် MNDAA တပ်ဖွဲ့နဲ့မဟာမိတ်ပြုထားတဲ့တခြားတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ကလည်းကူညီတိုက်ခိုက်ပေးနေတယ်ဆိုတဲ့သတင်းတွေလည်းထွက်နေတာပါ။လက်ရှိဖြစ်ပေါ်နေတဲ့ပဋိပက္ခမှာသူတို့အနေနဲ့နိုင်ငံတကာအသံဝိုင်းကိုဘာပြောချင်ပါသလဲလို့မေးတဲ့အခါမှာတော့ဖုန်ဒါဆွန်က
က
ျွန်တော်တို့အနေနဲ့ငြိမ်းချမ်းရေးကိုလိုလားပါတယ်။ကမ္ဘာနိုင်ငံတွေကကျွန်တော်တို့ကိုအကူအညီပေးတာကိုကျွန်တော်တို့လည်းလိုချင်တာပေါ့။ဒါပေမဲ့အဲ့ဒါကတော့ဖြစ်နိုင်မယ်မထင်ပါဘူး။အခုချိန်ထိတော့ဘယ်နိုင်ငံကမှကျွန်တော်တို့အကူအညီမရပါဘူး
။ဖေဖော်ဝါရီလဇန်းကဆလို့တရုတ်မြန်မာနယ်စပ်အနီးရှမ်းပြည်လောက်ကိုင်ဒေသမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒေသခံတသိန်းကျော်ထွက်ပြေးခဲ့ကြရပြီးဖြစ်ပါတယ်။ တပ်ပွဲတွေကြောင့်နှစ်ဖက်သေဆုံးသူတွေရှိပေမဲ့အရေးအတွက်အတိအကျတော့မသိနိုင်သေးပါဘူးခင်ဗျာ
ကိုဇော်ဝင်းလိုက်ပါရှင်VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ကြပါတယ်ရှင်ကျွန်မတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ် VOA ကနေ idiom အသုံးအင်္ဂလိပ်စာသင်ခန်းစာကို radio ကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေတယ်လို့ video အစီအစဉ်ဖြစ်နေလဲအင်္ဂလိပ်စာလေ့လာနိုင်တဲ့တစ်မိနစ်စာအင်္ဂလိပ်စာနဲ့မချေမုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ကြပါတယ်ရှင်ခုတော့ဒီကနေ့ည9နာရီတိုင်းလေ့လိုက်မှာဗာအကြောင်းနဲ့ဆွေးနွေးမလဲဆိုတာနားဆင်ကြရအောင်ပ
ါ။သောတာရှင်များရှင်ကိုကန့်စည်ရဲ့ပဋိပက္ခမှာတရုတ်နိုင်ငံသားတွေပါဝင်ပတ်သက်နေတယ်လို့ကိုကန့်တဘုံတွေဘက်ကနေမြန်မာနိုင်ငံအရှိတ်မြောက်ပိုင်းကအပြစ်ခတ်ရဲဆဲထားတဲ့အဖွဲ့အားလုံးနှီးပါပါဝင်ပတ်သက်နေတယ်လို့မြန်မာအစိုးရကစွပ်စွဲထားပါတယ်တနိုင်ငံလုံးအတိုင်းအတာပြစ်ခတ်ရဆဲနိုင်မှုငြိမ်းချမ်းရေးဆွေးနွေးနေချိန်မှာအခုလိုဆွဆွဲချက်ကြောင့်မြမအစိုးရရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအပေါ်မှာထိခိုက်တက်ရောက်မှုတွေဘလို့ရှိလာမလဲလာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေလံအစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်ဓာတ်ရိုက်ပါဝင်ဆွေးနွေးမေးမြန်းလို့တဲ့သောတာရှင်တွေအနေနဲ့ဆက်သွယ်ရမယ့်မိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြမပိုင်းကိုကြိုတင်ပေးပို့ထားစီလိုပါတယ် VOA မြမပိုင်းရဲ့ဖုန်းနံပါတ်က2392382555လေးဖြစ်ပြီးအီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းမိမိတို့အမြင်တွေကိုစာနဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေဆွေးနွေးလိုတာမေးမြန်းလိုတာတွေကို VOA ရဲ့အီးမေးလ်လိပ်စာကိုပေးပို့ထားနိုင်ပါတယ်။သောတာရှင်တွေပါဝင်လာကြဖို့ကိုထပ်မံဖိတ်ခေါ်ပါတယ်ရှင်။
ဒီကနေ့ည9နာရီမှာဆွေးနွေးကြမှာပါရှင်။ပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အင်္ဂါနေ့ညနေပိုင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါ။ခုကျမတို့ထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီနဲ့9နာရီခွဲထိတက်ထုတ်လွှင့်ပေးသွားမှာပါ။ Asia Set 7 ဂျိုရူကနေဖန်ယူကြည့်ရှုနိုင်ပါရစေရှင်။အခုနောက်ဆုံးကြန့်ရှိနေတဲ့အချိန်တွင်သတင်းအချင်းချုပ်ကိုတော့ခင်မျိုးသက်ကပြောပြပေးပါအောင်ရှင်။
ပြီးခဲ့တဲ့သတင်းပတ်တုန်းကခရမလင်နန်းတော်နာမှာတနက်နေ့ပြစ်ဒဏ်ခံခဲ့ရသူရုရှားအစိုးရကိုပြင်းပြင်းထန်ထန်ဝေဖန်လေးရှိတဲ့တိုက်ခိုက်ခေါင်းဆောင်ဘိုရစ်နမ်ဆော့ကိုရုရှားပြည်သူတွေအင်ကာနီမှာလာရောက်ဂါရဝပြုနေကြပါတယ်။မော်စကိုမြို့လယ်ကအန်ဒရေးဆာခရော့ဖ်မှာတနင်္ဂနွေလာရောက်ကြည့်ရှုနိုင်အောင်ဖွင့်ပြသထားတဲ့အသက်55နှစ်အရွယ်နမ်ဆော့ရဲ့ရုပ်ဝင်လောင်းထားရနေရာကိုသူ့မိတ်ဆွေနဲ့မိသားစုဝင်တွေအပြင်ရုရှားဒုတိယဝန်ကြီးချုပ်ရုရှားနိုင်ငံဆိုင်ရာအမေရိကန်တမတ်ကြီးနဲ့အရင်ဗြိတိရှ်ဝန်ကြီးချုပ်ဟောင်းဂျွန်မီယာတို့လည်းတက်ရောက်လာကြပါတယ်။အီရန်နျူကလ িয়ার ရေးဆက်ဆက်ဆွေးနွေးပွဲတွေဆက်ပြီးလုပ်နေတဲ့အပေါ်ကန့်ကွက်ကြောင်းအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟုကအမေရိကန်ကွန်ဂရက်စ်တောက်တာမှာဒီကနေ့မင်းငွန်းပြောပြတဲ့အခါမှာထပ်ပြီးမင်းငွန်းပြောကြတဲ့အခါမှာထပ်ပြီးဖိအားပေးပြောဆိုမယ်လို့ခန့်မှန်းထားကြပါတယ်။နျူကလ িয়ার လက်နဲ့ပိုင်ဆိုင်တဲ့အီရန်နိုင်ငံဟာသူ့နိုင်ငံအတွက်ချင်းချောက်မှုတစ်ခုဖြစ်အစ္စရေးခေါင်းဆောင်ကပြောဆိုထားတာပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျာဗာဇရီဖ်တို့ဟာအင်ကာနီမှာလည်းဒုတိယအကြိမ်ဖြစ်ထပ်မံတွေ့ဆုံပြီးအီရန်ရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးဆွေးနွေးနေကြပါတယ်။ဩစတြေးလျဒိန်းမတ် EU နော်ဝေးဆွစ်ဇာလန်ဗြိတိန်နဲ့အမေရိကန်နိုင်ငံတွေဟာမြန်မာနိုင်ငံမှာဒီနှစ်ထဲကျင်းပဖို့ပြင်နေတဲ့ရွေးကောက်ပွဲအတွက်မြန်မာအစိုးရကိုရော NGO အဖွဲ့တွေကိုပါညှိနှိုင်းမှုတွေနဲ့အတူအကူအညီပေးမှုတွေလှောက်ဆောင်နေတယ်လို့ EU နဲ့နိုင်ငံ6နိုင်ငံကပူးတွဲကြေညာတစ်စောင်ထုတ်ပြန်ပြီးပြောဆိုလိုက်ပါတယ်။
တရင်ချင်းချုပ်ကိုတော်ခင်မျိုးသက်ကကြီးညာပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လို့ရင်မှုကမခင်ဖြူထွေးဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ် VOA American အသံညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ71.25ရိုကနေတည်းရဲ့ထုတ်လွှင့်ပေးခဲ့တာပါရှင်တော်တာရှင်များနေတကွာမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လန်းပါစေ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မအနင်္ဂလာပါ
This program has come to you from the Voice of America, Washington.